မြန်မာနိုင်ငံနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာဘက်ကဆွဆွဲတင်ပြလာချက်တွေကိုကြားနာစစ်ဆေးပံ့ပိုးမရှိဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်က ICJ တရားရုံးမှာဒီကနေ့ရှောက်ထားပါတယ်။ဒါပေမဲ့တစ်ဖက်မှာတော့မြန်မာနိုင်ငံအနောက်ဖက်ခြမ်းကပဋိပက္ခတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ပိုင်းဖြတ်ကြိုးစားနေတယ်လို့တုံ့ပြန်ပါတယ်။ဒီအကြောင်းကိုတော့ကိုတိုင်းညုံကပြောပြပေးပါပါခင်ဗျ။
2019ခုနှစ်တုန်းက ICJ မှာဂမ်ဘီယာနိုင်ငံကမြန်မာအပေါ်ဆွဲချက်တင်လာတဲ့အမှုကိုဒီကနေ့တကြောပြန်ပြီးတော့ကြားနာစစ်ဆေးပါတယ်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံကိုကူစားပြုပြီးတော့ ICJ မှာရှောက်လဲချက်ပြဖို့ကိစ္စမှာအငင်းပွားမှုတွေရှိခဲ့ပြီးတဲ့နောက် ICJ ကတော့မြန်မာစစ်ကောင်စီကိုပဲဖိကြားခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကကူစရဲအဖွဲ့ခေါင်းဆောင်ဖြစ်တဲ့အပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကူဟိုင်တက်ရောက်ပြီးတော့ဒုအဖွဲ့ခေါင်းဆောင်ကတော့ရှင်းလင်းချက်တော့ပြသဦးဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကကနေဦးချူပါချက်တွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုရဲဂမ်ဘီယာနိုင်ငံရဲ့ဆွဲဆုပ်ချက်နဲ့ပတ်သက်လို့ဘလို့မေးခွန်းမျိုးကိုမဆိုလုံးဝပြည်ကြားလူလတ်စွာပယ်ချထားတဲ့ပနာမထွက်ဆိုချက်တွေပဲဖြစ်တယ်လို့ဥက္ကူကိုဆိုင်ကတရားရင်ကိုရှောက်ထားပါတယ်။အဓိကချက်ကတော့ဒီမှုကို ICJ အနေနဲ့ကြားနာစစ်ဆေးပိုင်ခွင့်မရှိဘူးလို့ဥက္ကူကိုဆိုင်ကပြောပါတယ်
။ One obvious point. The fact that Myanmar argues that the code is without jurisdiction and that the case is inadmissible in no way means that Myanmar has no answer to the Gambia's case.
အတင်းရှားဆုံးချက်ကတော့ပြည်ဆိုင်ရာတရားဥပဒေနဲ့ဒီမှုကိုကြားနာစစ်ဆေးပိုင်ခွင့်မရှိဘူး။ဒီမှုဟာတရားရုံးနဲ့အကျုံးဝင်တရားမှုမရှိဘူးလို့မြန်မာနိုင်ငံဘက်ကညှင်းဆုံနေတာပါ။ဂမ်ဘီယာဘက်ကတင်ပြလာတဲ့အပေါ်မှာဖြေဆူစရာမရှိပါဘူးဆိုပြီးတော့ဥက္ကဋ္ဌဆိုင်ကပြောတာပါ။နောက်ပြီးတော့ဒီပြဿနာအတွက်မြန်မာနိုင်ငံအနေနဲ့အင်ဒီဂျင်းနိုင်ငံတွေနဲ့တန်တမာယူနီယာကျူပန်ဖြစ်ရှင်းနေတယ်လို့လည်းတရားရုံးကိုဥက္ကဋ္ဌဆိုင်ကတင်ပြခဲ့ပါတယ်
။ The government of Myanmar is determined to solve these complex problems.Through peaceful means of negotiation and reconciliation. Tripartite diplomatic discussions between Myanmar, Bangladesh, and China has been undertaken for preparation of the process for repatriation to Rakhine State from Bangladesh.Working groups from Myanmar and Bangladesh.
ဒီတက္ကသိုလ်ဟာအိန္ဒိယနဲ့မြန်မာနိုင်ငံပေါ်ကိုလိုနီပြုခဲ့တဲ့နောက်ဆက်တွဲကိစ္စဖြုတ်ခွေးလို့မှာလေမြန်မာစုအနေနဲ့ကတော့ဒီတက္ကသိုလ်တွေကိုသုံးဖွဲ့ဆိုင်ငင်းငင်းကြမ်းနဲ့ဆက်ဆက်ရင်ကြားချင်းမှုနီလန်တွေကနေဖြည့်ဆင်းသွားမယ်လို့ပိုင်ချက်ထားပါ Bangladesh ကဒုက္ခသည်တွေညှပ်ပြင်းရေးအတွက်လည်းမြန်မာ Bangladesh နဲ့တရုတ်တို့နိုင်ငံတို့ကတန်တမာရေးကဆွေးနွေးမှုတွေလုပ်နေပါတယ် Bangladesh နဲ့မြန်မာနိုင်ငံနဲ့နိုင်ငံသဘောတူညီထားတဲ့အရာကိုယ်စိတ်ဆန္ဒအရပြန်လို့သူတွေပြန်နိုင်အောင်လို့နိုင်ငံခြားနီးနီးကပ်ကပ်စီစစ်ဆောင်မှုတွေလုပ်နေပါတယ်ဆိုပြီးဥက္ကဋ္ဌဆိုင်ကတင်ပြတာပါမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်တွင်2012နဲ့2019ခုနှစ်တွင်ရွန်ဂျာရီပေါ်ကျူးလွန်မှုဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာနိုင်ငံဘက်ကကျူးလွန်လာဆိုပြီးတော့ဂမ်ဘီယာဘက်က ICJ ကိုအမှုတင်ခဲ့တာပါ2019ခုနှစ်ပထမဆုံးကြားနာစစ်ဆေးမှုကတော့အဲ့ဒီတုန်းကနိုင်ငံတကာဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့ခုခံချီးပါခဲ့ပါတယ်အဲ့ဒီချိန်တုန်းကတော့စစ်ဆေးဆဲကြားကာလမှာမြန်မာနိုင်ငံဘက်ကလိုက်နာဖို့ဆိုပြီးတော့ကြားချက်အစီအမံတွေကို ICJ ကတတ်မှတ်ပေးခဲ့ပါတယ်အဓိကချက်ကတော့အဖြစ်အပျက်မှာချက်လက်တူကိုမဖြောက်ဖြန့်နိုင်မှုနဲ့ဒုက္ခတွေတွေနေရပြန်ရေးကိစ္စပါ။လက်ရှိစစ်ကောင်စီအနေနဲ့ဒီကြားကာလအစီအမံတွေကိုလိုက်နာမှာဖြစ်တယ်လို့လည်းဥက္ကဋ္ဌဆိုင်ကပြောပါတယ်
။ The new provisional government of Myanmar is also committed to
ရာယူအစိုးရအနေနဲ့တာဝန်ရှိမှုနဲ့ဒီကြားကာလအစီအမံဆုံးဖြတ်ထားချက်တွေကိုလေးစားလိုက်နာသွားဖို့ပိုင်ချက်ထားပါတယ်။ဒီအစီအမံတွေကိုလည်းလိုက်နာဆောင်ရွက်နေပါတယ်လို့ပြောထားတာပါ။ကြက်ကလာအစီအမံတွေကိုလိုက်နာမယ်လို့ဥက္ကဋ္ဌဆိုင်ကပြောရပေမဲ့ရွန်ဂျာဆိုတဲ့အတုံးတုံးနဲ့ပတ်သက်ပြီးတော့စစ်ကောင်စီကတော့လက်မခံပါဘူး။အခုဒီရှောက်လဲချက်မှာလည်းရွန်ဂျာဆိုတဲ့အတုံးတုံးကိုရှောင်ပြီးတုံးတာတွေ့ရပါတယ်။ဥက္ကဋ္ဌဆိုင်ရှောက်ထားပြီးတဲ့နောက်မြန်မာစစ်ကောင်စီကုစရေအဖွဲ့ကနိုင်ငံတကာဥပဒေကျွမ်းကျင်သူတွေဖြစ်တဲ့ဒေါက်တာစတိတ်က Professor Dillman နဲ့ Professor Cook တို့ကဥပဒေကြောင်းအရချိပါချက်တွေရှောင်လဲခဲ့ကြပါတယ်။အရင်ဆုံးကမြန်မာနိုင်ငံဘက်ကဥပဒေကျိုးဆောင်ဖွဲ့ခေါင်းဆောင်ဖြစ်တဲ့ Mr. Shah ဘက်ကတော့ပြန်ပါမလာတော့ပါဘူး။ဒီနေ့ကြားနာမှုကတော့မြန်မာနိုင်ငံဘက်ကပထမအကြော်အဓိကရှောက်လဲချက်ပြီးတာဖြစ်ပြီးတော့မနေ့ကကြာရင်တော့ဂမ်ဘီယာဘက်ကရှောက်လဲမှာဖြစ်ပါတယ်။အခုကျန်းလာဝင်တိုင်ကြီးမှာတော့ဂျက်ကလာမျိုးသားညီမောင်အစုရအန်ယူဂျီအနေနဲ့ဒေသရှင်းလင်းပွဲတက်ပြုလုပ်ပြီးတော့မြန်မာစစ်ကောင်စီအနေနဲ့ကုစားကြည့်တယောက်တာဘာကြောင့်ကက်ကွက်တယ်လဲဆိုတာကိုရှင်းလင်းပါတယ်။မြန်မာစစ်ကောင်စီဟာဒီတက္ကနာတွေကိုမြန်မာနိုင်ငံကုစားပြုပြီးတော့ဖြည့်ရှင်းနိုင်မဲ့သူမဟုတ်ဘူးလို့အန်ယူဂျီနိုင်ငံကြီးဦးကြီးဒေါ်စင်မောင်ကပြောဆိုခဲ့ပါတယ်ခင်ဗျာ။